ကနေဒါမက္ကဆီကိုနဲ့တရုတ်နိုင်ငံတို့ကတင်သွင်းတဲ့ကုန်ပစ္စည်းတွေအပေါ်သွင်းကုန်ခွန်တိုးကောင်းမဲ့အမိန့်ကိုဒီကနေ့စနေနေ့မှာထုတ်ပြန်မယ်လို့သမရအိမ်ဘူတော်ကတောက်ကြနေမှာပြောကြပါတယ်။ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကသွင်းကုန်တွေအတွက်အခွန်25ရာခိုင်နှုန်းနဲ့တရုတ်အတွက်သွင်းကုန်10ရာခိုင်နှုန်းတိုးကောင်းမှာဖြစ်တယ်လို့ကြေညာထားပါတယ်။အမေရိကန်အသက်တွေဆုံးရှုံးစေတဲ့ Fentanyl စေးတွေအထောက်အထားရှိအမေရိကန်နိုင်ငံတွေကိုတရားမဝင်လိမ့်ဝင်နေတာကိုအိမ်နီးချင်းမက္ကဆီကိုနဲ့ကနေဒါနိုင်ငံတွေကခွင့်ပြုထားတယ်လို့အိမ်ဘူတော်ပြောခွင့်ရကာရိုလိုင်းလက်ဖစ်ကတောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ကနေဒါကတင်သွင်းတဲ့ရေနံစိမ်းတွေကိုဒီကနေ့ဖေဖော်ဝါရီလ1ရက်နေ့ကစပြီးအခွန်10ရာခိုင်နှုန်းနဲ့တခြားကုန်ပစ္စည်းတွေအပေါ်မှာသွင်းကုန်အခွန်25ရာခိုင်နှုန်းတိုးကောက်မယ်လို့သမ္မတထရန့်ကလည်းသတင်းတောက်တွေကိုပြောကြားထားပါတယ်။သွင်းကုန်ခွန်တိုးကောက်မဲ့ကိစ္စအတွက်ဘယ်သူမှညှိနှိုင်းလို့ရမယ့်ဆုံးဖြတ်ချက်မဟုတ်ဘူးလို့လည်းပြောဆိုထားပါတယ်။